မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့လက်ရှိထက်ပိုပြီးတော့ထက်ထဲဝင်ဝင်ပါဝင်ဆောင်ရွက်ပေးဖို့အစီအစဉ်ရှိတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Derek Mitchell ကပြောလိုက်ပါတယ်။အင်္ဂါနေ့မနက်ပိုင်းက88မျိုးဆက်ကျောင်းသားတွေကိုသူတို့ရုံးခန်းမှာတွားရောက်တွေ့ဆုံခြင်းအမေရိကန်သံအမတ်ကအခုလိုပြောကြားခဲ့တာပါ။အသေးစိတ်ကိုတော့ Bangkok VOE ရုံးခွဲကနေဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီး Derek Mitchell ဟာဒီကနေ့မနက်9နာရီခွဲလောက်ကတင်ကန်းကျွန်းဝေဇီယန်ဒါလမ်းမှာရှိတဲ့88မျိုးဆက်ကျောင်းသားကောင်းဆောင်တွေရဲ့ရုံးခန်းမှာတခြားတန်ရုံးအရာရှိတွေနဲ့အတူတွားရောက်တွေ့ဆုံခဲ့တာပါ88မျိုးဆက်ကျောင်းသားတွေနဲ့အမေရိကန်သံအမတ်ကြီး Derek Mitchell ဟာမြန်မာနိုင်ငံအကြောင်းအရာအတော်များများကိုဆွေးနွေးပြခဲ့ကြပြီးအဓိကအားဖြင့်တော့မြန်မာနိုင်ငံရဲ့လက်ရှိအသွင်ကူးပြောင်းရေးလုပ်ငန်းတွေမှာအမေရိကန်ပြည်ထောင်စုအနေနဲ့ကြီးတဲ့မကတိုးပြီးတော့ကူညီလှုပ်ဆောင်ပေးဖို့ရှိတယ်ဆိုတာကိုပါသံအမတ်ကြီးကပြောကြားသွားတယ်လို့ဒီတွေ့ဆုံပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့88မျိုးဆက်ကျောင်းသားကောင်းဆောင်တူဦးဖြစ်သူကိုထေးကျွဲကပြောပြပါတယ
်အဓိကတော့ဗျာဝါရှင်တန်နဲ့နေပြည်တော်ရဲ့ဆက်ဆံရေးအခြေအနေတွေပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ပြောင်းလဲမှုမှာဟိုကျွန်တော်တို့ချက်ချက်ကအခမ်းအနားတွေပြီးတော့အခြားဒီမိုကရေစီအင်အားစုတွေအခမ်းအနားတွေသူဖွင့်ကိစ္စတွေရခိုင်ပြည်နယ်ကိစ္စတွေစသဖြင့်ပေါ့လေကျွန်တော်တို့ချက်ချက်ပြန့်ပြန့်တော့တော်တော်များများဆွေးနွေးဖြစ်ပါတယ် Mr. Derek Mitchell လက်ထက်မှာတော့သူတော်တော်ကြီးကိုဟိုတက်တက်ကြွကြတော့လုပ်နေတယ်ဆိုတော့ကျွန်တော်တွေ့ရပါတယ်အဖွဲ့အစည်းအားလုံးနဲ့ဆုံတယ်ပြီးတော့သူအတိုင်းလားဒေသတွေကိုပါသူရှင်းစင်ရှိသေးတယ်သူပြောပါတယ်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ဟာပို့ပြီးတော့နည်းနည်းဆိုင်ဆိုင်ထဲထဲဝင်ဝင်ပို့ပြီးတော့ပါလာနိုင်ဖို့ရှိပါတယ်ဒီဟာကတော့တိုင်းပြည် address မှာကျွန်တော်တို့ကမြန်မာနိုင်ငံဟာဟိုအထူးကြံဖြစ်ခဲ့တာလည်းကြာပြီဂုဏ်သိက္ခာရှိရှိနဲ့ကမ္ဘာမိသားစုဝင်နိုင်ငံတွေအားလုံးကြားထဲမှာကျွန်တော်နိုင်ငံရဲ့ပြည်ပြမှုနဲ့ဒီမိုကရေစီကိုကျွန်တော်ပေါ်ဆောင်နိုင်ဖို့ကိုကမ္ဘာနိုင်ငံအားလုံးနဲ့ကျွန်တော်ဆက်ဆံရမှာပါအခု American နဲ့ EU အထူးသဖြင့်ပြန်လည်ပြီးတော့ဝင်ရောက်လာတဲ့ကိစ္စဟာတိုင်းပြည်အတွက်တော့ကျွန်တော်တိုင်းပြည်ရောကျွန်တော်တို့နိုင်ငံသားတွေအားလုံးအတွက်ကအကောင်းဘက်ကကျွန်တော်မြင်ပါတယ
်အမေရိကန်နိုင်ငံမှာရှိတဲ့အဓိကနိုင်ငံရေးပါတီကြီးနှစ်ခုဖြစ်တဲ့ Democratic Party နဲ့ Republican Party တို့ဟာမြန်မာဒီမိုကရေစီအရေးနဲ့ပတ်သက်လို့သဘောထားကွဲပြားမှုမရှိဘဲအတူပူးပေါင်းကူညီလှုပ်ဆောင်ပေးရေးဆိုတဲ့မူဝါဒကိုချမှတ်ကျင့်သုံးနေတာကြောင့်ပို့ပြီးတော့အကျိုးသက်ရောက်မှုဖြစ်စေမှာဖြစ်ပါတယ်88မျိုးဆက်ចောင်းသားတွေကတော့မြန်မာနိုင်ငံအတွက်ဖွံ့ဖြိုးတိုးတက်မှုတွေလှုပ်ဆောင်ကြတဲ့နေရာမှာစီးပွားရေးတစ်ခုတည်းကိုပဲမကြည့်ဘဲနဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးအပြည့်အဝရရှိရေးအတွက်သူတို့အနေနဲ့ဥတီလှုပ်ဆောင်နေရဲဆိုတာကိုတင်ပြဆွေးနွေးခဲ့တယ်လို့ကိုထွေးကျွဲကပြောပြပါတယ်အဲ
ကျွန်တော်တို့ကတော့ဒီ88ကမြန်မာနိုင်ငံရေးမှာအခုကျွန်တော်တက်တည်နေတဲ့ပုံစံပြီးတော့ကျွန်တော်တို့လှုပ်ဆောင်နေတဲ့ပုံစံတွေပြီးတော့ကျွန်တော်တို့ညှော်မှန်းချက်တွေပေါ့နော်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုဆိုတဲ့စီးပွားရေးတွေမကပဲနဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးပြည်ဝရေးပေါ့ကျွန်တော်တို့နိုင်ငံကြီးအပိုင်းကိုပါဟိုကမ္ဘာနိုင်ငံကြီးတွေအားလုံးကဝင်ရောက်ပြီးတော့ပေါင်းရဖို့တော့ကျွန်တော်တို့ပြောပြပါတယ
်တာမကြီး Derek Mitchell ဟာပြဿနာဖြစ်နေတဲ့တိုင်းရင်းသားဒေသတွေကိုလည်းမကြခင်မှာကိုယ်တိုင်တွားရောက်လေ့လာဖို့ရှိတယ်လို့သိရပါတယ်ဒါဟာ88မျိုးဆက်ចောင်းသားတွေနဲ့ Mr. Derek Mitchell တို့အခုမှတွေ့ကြတာတော့မဟုတ်ပါဘူး။ Mr. Derek Mitchell တာမအဖြစ်ဇွန်လကုန်ပိုင်းမှာအမေရိကန်လွှတ်တော်ကနေတရားဝင်အတည်ပြုခန့်အပ်ခြင်းမခံရခင်ကလည်း88မျိုးဆက်ចောင်းသားတွေနဲ့တွေ့ဆုံခဲ့ပူပါတယ်။ American တာမကြီး Derek Mitchell ဟာမြန်မာဒီမိုကရေစီအရေးကောင်းဆောင်ဒေါက်ဆန်းစုကြည်နဲ့လည်းအချိန်ချင်းတွေ့ဆုံမှုတို့နေပြည်တော်မှာရှိတဲ့အစိုးရဘက်ကတာဝန်ရှိသူတွေအတိုက်ခံရင်အားစုတွေနဲ့လည်းမကြခဏတွေ့ဆုံပြီးမြန်မာနိုင်ငံရေးအခြေအနေတွေကိုဆွေးနွေးလေ့ရှိသူတူပါ။သမရဦးသိန်းစင်အစိုးရတက်လာပြီးနောက်ပိုင်းလှုပ်ဆောင်လာတဲ့ပြုပြင်ပြောင်းလဲရေးတွေအရအမေရိကန်ပြည်ထောင်စုဘက်ကလည်းအရင်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုအကန့်အသတ်နဲ့ရှော့ချပေးနေတာကြောင့်အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေမြန်မာနိုင်ငံထဲကိုတွားရောက်ပြီးတော့ရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ကြဖို့အတွက်စံပြနေကြတာပါမြန်မာအစိုးရကအမည်မဲ့စီးရင်နဲ့ပါနေသူ6000ကျော်တဲ့ကနေ2000ကျော်ရဲ့အမည်စီးရင်ကိုပယ်ဖျက်ပေးပြီးမရှိမနှောက်မှာပဲအမေရိကန်ပြည်ထောင်စုကလည်းသမရဦးသိန်းစင်အပေါ်ပြည်ဝင်ခွင့်ဗီဇာကန့်သက်ချက်တချို့ပေါ်ပြလိုက်တဲ့အကြောင်းကြေညာခဲ့ပါတယ်။ဒါကြောင့်လဲမကြခင်အမေရိကန်နိုင်ငံနယူးယောက်မြို့မှာကျင်းပဖို့ရှိနေတဲ့ကုလသမဂ္ဂညီလာခံကိုတက်ရောက်ဖို့စီစဉ်ထားတဲ့သမရဦးသိန်းစိန်အနေနဲ့အမေရိကန်နိုင်ငံအတွင်းလွတ်လပ်စွာတွားရောက်လေပတ်ခွင့်ရရှိသွားပြီဖြစ်ပါတယ်။